internet ကနေတဆင့်ငွေညှင့်နေတဲ့ Rebel ရာဇဝင်ခိုင်းဝင်ဖြစ်တဲ့မသိင်္ဂါသူနောက်ထပ်6ဦးကိုရုရှားအာဏာပိုင်တွေကဖမ်းဆီးလိုက်ပြီးတရားမဝင်ငွေကြေးလွှဲပြောင်းမှုနဲ့စနေနေ့ကမော်စကိုတရားရုံးမှာချုပ်ရမန်းယူလိုက်ပါတယ်။ ransomware လို့ခေါ်တဲ့ software နဲ့ computer စနစ်ကိုထိန်းချုပ်ပြီးငွေညှင့်နေတဲ့ရာဇဝင်ခိုင်းကိုအမေရိကန်ရဲ့ပန်ချားချက်ကြောင့်ဖြိုခွဲခဲ့ကြောင်းရုရှားစုကကြေညာခဲ့ပြီးနောက်တစ်နေ့မှာပဲဖမ်းဆီးရမန်းယူခဲ့တာဖြစ်ပါတယ်။ Ukraine ရဲ့နဲ့ပတ်သက်ပြီးအမေရိကန်နဲ့ရုရှားနှစ်နိုင်ငံတင်းမာမှုရေချင်းအမြင့်ဆုံးရောက်နေချိန်မှာရုရှားအာဏာပိုင်တွေက Rebel ခိုင်းသားတွေကို cyber ရာဇဝတ်မှုနဲ့ဖမ်းဆီးတရားစွဲဆိုပြီးအမေရိကန်နဲ့ပူးပေါင်းဆောင်ရွက်မှုရှိကြောင်းရှာရှာပပပြသလိုက်တာလည်းဖြစ်ပါတယ်။ရုရှားပြည်ရင်းထောက်လှမ်းရေးFSP နဲ့ရဲတို့ပူးတွဲပြီးနေရာပေါင်း25နေရာမှာစီးနှင်းရှာဖွေခဲ့တယ်လို့လူပေါင်း14ဦးဖမ်းဆီးခဲ့တယ်လို့ FSP ကတောက်ကြနေမှာပြောပါတယ်။ဒီစီးနှင်းဖမ်းဆီးမှုကနေအမေရိကန်ဒေါ်လာ6သိန်းတန်ဖိုးရှိတဲ့ကွန်ပျူတာပစ္စည်းနဲ့ဇင်ခံကားအစီး20သိန်းစီရမိတယ်လို့လည်းပြောပါတယ်။အခုလိုရာဇဝတ်ခိုင်းသားတွေကိုဖမ်းဆီးခဲ့တာအတွက်အမေရိကန်ဘက်ကကြိုဆိုလိုက်ပါတယ်။ဒီ Rebel အဖွဲ့လုပ်ငန်းတွေကိုအဓိကတာဝန်ယူထားသူတယောက်ယောက်ကိုဖြစ်စေသူတို့ရှိတဲ့နေရာကိုဖြစ်စေပြောနိုင်အချက်လည်းပေးနိုင်ရင်American dollar 10တန်းစုချိမြင်မယ်လို့ American အစိုးရကမနစ်ကနိုဗ ెంబ ာမှာစုချိထုတ်ပြန်ထားတာလည်းဖြစ်ပါတယ်